သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပါ
Burmese on mobile, online, and on radio.
Mobile, online, and radio ပေါ်မှာသင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ်တော်ရရှိများချစ်သည်မင်္ဂလာဖျာဖျာနဲ့ပြည့်စုံတော်မူကြပါစေခင်ဗျာဒီနေ့မေလ22ရက်စနေနေ့မြန်မာပိုင်းစီစဉ်များကို SPS Radio မှစတင်အသံလွှင့်နေပါရခင်ဗျာဒီနေ့စီစဉ်များကိုကျွန်တော်ကျော်ထွန်းအောင်ခေါ် Terrell အောင်ကတင်ဆက်သွားမှာဖြစ်ပြီးယနေ့ပါဝင်မည့်စီစဉ်များမှာတော့ Australian တွေတုတ်ခွေးကာဝယ်ဆီထိုးကြဖို့ထပ်လောင်းပြောဆိုဆိုတဲ့ဆောင်းပါး CRPH NUG Australia ထောက်ခံတဲ့အဖွဲ့နဲ့ပတ်သက်လို့ဒေါက်တာထွန်းအောင်ရွှေကိုမေးမြန်းထားကန်သံရွက်ခက်ကပေးပို့ထားတဲ့ချုံနှောင်းခံထားရတဲ့မြမငွေချေးစီစဉ်မှုဆိုတဲ့သတင်းဆောင်ပါတို့ကိုနားဆင်ရမှာဖြစ်ပြီးဒီနေ့ခေါင်းကြီးပိုင်းသတင်းတွေကတော့ကိုရိုနာဗိုင်းရပ်စ်ကဝစီထိုးတဲ့ဥယေကြာဆင်းလာနေဟုဆိုဘင်္ဂလားဒေ့ရှ်မှာကိုဗစ် -19 သတင်းရေးတဲ့သတင်းထောက်ဖန်ခံရဖလန်ချုံခိုတိုက်ပွဲတွင်စစ်အာဏာရှင်ဗိုလ်ကြီးတဦးပါဝင်6ဦးသေဆုံးယခုချိန်ကစပြီးသတင်းများကိုကျွန်တော်ကျော်ထွန်းအောင်ကစတင်ဖတ်ကြားပါတော့မယ်။ကိုရိုနာဗိုင်းရပ်စ်ကာဝစီထိုးသည့်ဥယျာဉ်ကျဆင်းလာနေ GP ဆေးကန်းတွေမှာ AstraZeneca ကာဝစီထိုးခံလိုတဲ့လူအရေအတွက်ကျဆင်းလာနေပြီးဒါကအစိုးရကရှုပ်ထွေးတဲ့သတင်းချက်လက်တွေထုတ်ပြန်နေလို့ဟုဆိုပါတယ်။ဆစ်နီနဲ့ညူဆောက်ဝေးရဲ့နေဒေသတွေမှာရှိတဲ့ကာဝယ်ဆေးထိုးပေးတဲ့နေရာတွေမှာလေးပုံတစ်ပုံထက်နေတဲ့ကာဝယ်ဆေးထိုးမဲ့လူအရေအတွက်နဲ့လှုပ်ဆောင်ပေးနေရတယ်လို့ဆိုပါတယ်။ဆစ်ဒီမျိုးရဲ့နောက်ဖက်အတွင်ပိုင်းကအသက်ရှူလမ်းကြောင်းဆိုင်ရာဆေးကန်းကဒေါက်တာဂျမဲလ်ရီဖီပြောတာကတော့ AstraZeneca ရဲ့ရှားပါတဲ့သွေးခဲတတ်တဲ့ဘေးထွက်ဆိုးကျိုးကြောင့်လူထုကစိုးရိမ်နေတယ်လို့ပြောဆိုပါတယ်
။ On average, we see anywhere between 70 and 80 people to be vaccinated in our clinic. Unfortunately, in the last 2 days, that numbers have dropped. And that is coincided with some...
ကျွန်တော်ဆေးကမှာတာမန်အားဖြင့်လူအယောက်90ကနေ80ကြာကာဝယ်ဆေးထိုးခံမှုလာတာကိုတွေ့ရပါတယ်။ကအားမလျော်စွာပဲလွန်ခဲ့တဲ့နှစ်ပတ်လောက်ကလူအရေအတွက်ကျဆင်းလာပါတယ်။အဲ့ဒါကဖက်ဒရယ်နိုင်ငံရေးသမားတွေရဲ့အချက်လက်တချို့ပေးတာနဲ့တိုက်ဆိုင်နေပါတယ်။အခုချိန်ထိကျွန်တော်တို့ AstraZeneca ကာဝယ်ဆေးနှစ်သန်းကျော်ထိုးပေးခဲ့ပြီးသွေးခဲတာက24မှုသာရှိပြီးကံမကောင်းစွာပဲတဦးအသက်သေဆုံးခဲ့ပါတယ်။ဒါကဘယ်ကာဝယ်ဆေးမဆိုရဲ့လက်ခံနိုင်တဲ့ဘေးထွက်ဆိုကြပါ။ဘင်္ဂလားဒေ့ရှ်မှာ COVID-19 သတင်းရေးတဲ့သတင်းထောက်ဖန်ခံရဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ Coronavirus ကဘေးကိုတုံ့ပြန်ပုံနဲ့ပတ်သက်လို့ဖြစ်ဖြစ်ခါခါရေးသားတဲ့ထိတ်တန့်အမျိုးသမီးသတင်းထောက်တူဖန်စီခံရတဲ့အတွက်ရာပေါင်းများစွာသောသတင်းထောက်တွေဆန္ဒပြခဲ့ကြပါတယ်။ Proton အားလုံးသတင်းစာရဲ့ထောက်လိုင်းရေးသတင်းထောက် Rosina Islam ကိုပြီးခဲ့တဲ့တနင်္လာနေ့ကအစိုးရရဲ့လှိုးဝှက်ချက်အဥပဒေနဲ့ဖန်စီကြောင်းရဲကပြောဆိုပါတယ်။အဲ့ဒီဥပဒေရသူကိုကျမ်းမာရေးဝန်ကြီးဌာနရဲ့မှတ်တမ်းတွေခိုးယူမှုနဲ့တရားရုံးတရုံးမှာအင်္ဂါနေ့ကရုံးတင်ဆွဲဆိုခဲ့တာဖြစ်ပြီးကြာသပတေးနေ့မှာတရားရုံးမှာကြားနာမှုပြုလုပ်ခဲ့ပါတယ်။ရိုဇီနာဟာတရားဝင်အဖမ်းမခံရခင်မှတ်တမ်းတွေခိုးယူတဲ့ဆွဆွဲခံရရင်ကျမ်းမာရေးဝန်ကြီးဌာနမှာ9နာရီကြာထိန်သိမ်းခံခဲ့ရတာဖြစ်ကြောင်း AFP ကမြင်တွေ့ခွင့်ရခဲ့တဲ့ကျမ်းမာရေးဝန်ကြီးဌာနရဲ့တိုင်ကြားချက်အရသိရှိရပါတယ်ကဘေကိုအစိုးရတုတ်ပြန်တာနဲ့ပတ်သက်လို့သတင်းရေးသားတာကြောင့်ရိုဇီနာကိုဖမ်းဆီးတာဖြစ်ကြောင်းသတင်းထောက်သမဂ္ဂခေါင်းဆောင်တွေနဲ့အကျိုးဆောင်ဖွဲ့တွေကပြောဆိုပါတယ်ရိုဇီနာဟာဒါကာလီစိတ်မှာအရေးပေါ်ကျန်းမာရေးပစ္စည်းတွေလာများစွာဘာကြောင့်တောင်းတင်နေရသလဲဆရာဝန်တွေစုခေါ်ဖို့အတွက်လက်ပေးလက်ယူတွေရှိနေတယ်က ချမ်းမာရေးဝန်ကြီးဌာနရဲ့လုံထုံးလုံနည်းတွေမှာလည်းအဂတိလိုက်စားမှုတွေရှိနေတဲ့ဆိုတဲ့အကြောင်းတွေသတင်းရေးသားဖော်ပြခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ12,000ကျော်ရှိပြီးကူးစက်ဖြစ်ပွားသူပေါင်း8,000ပါဝန်းကျင်ရှိတယ်လို့ထုတ်ပြန်ထားပေမဲ့ပညာရှင်တွေကဒါဟာအမှန်နှုန်းထားအောက်ကအလိုအမင်းနည်းပါးနေတယ်လို့ပြောထားပါတယ်။ဖလန်ချုံခုတိုက်ပွဲတွင်စစ်အာဏာရှင်ဗိုလ်ကြီးတူပါဝင်6ဦးသေဆုံးချင်းပြည်နယ်ဖလန်မြို့နယ်တွင်မေလ21ရက်နံနက်ပိုင်းချုံခိုတိုက်ခိုက်မှုတွင်အကြမ်းဖက်စစ်ကောင်စီတပ်မှဗိုလ်ကြီးတူပါဝင်6ဦးသေဆုံးကြောင်းချင်းပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ Chinland Defense Force CDF ကပြောဆိုပါတယ်ဖလန်ကလေးကာလန်ပေါ်မှစစ်ကားနှစ်စင်းကိုတိုက်ခိုက်ခဲ့ခြင်းဖြစ်တယ်လို့ဆိုပါတယ်၃နာရီနီးပါးကြာမြင့်ခဲ့တဲ့အဆိုပါတိုက်ပွဲအတွင်းဖလန်မျိုးနယ် CDF မှ2ဦးသေဆုံးကြောင်းသိရှိရပါတယ်CDF ကိုချင်းပြည်နယ်အတွင်းရှိမြို့နယ်များအလိုက်ပြည်သူ့ကာကွယ်ရေးအဖွဲ့များဖြင့်ဖွဲ့စည်းထားခြင်းဖြစ်ပါれ။ဒီတိမ်မြို့တွင်လည်းမေလ16ရက်နေ့ညနေပိုင်းအပြန်အလှန်ပစ်ခတ်မှုတွင်အကြမ်းဖက်စစ်အာဏာရှင်တပ်ဖက်မှ4ဦးသေဆုံးခဲ့တယ်လို့ CDF ကပြောဆိုပါれ။မေလ18ရက်နေ့ကဟာခါတက္ကသိုလ်နီးလုံချိုရေးဂိတ်ဟာခါသာ6လမ်းစုံနှင့်ဟကာကန်ကိုလန်တို့တွင်အပြန်လန်ပစ်ခတ်ပြီးစစ်အာဏာရှင်တပ်ဘက်မှ4ဦးသေဆုံးပြီး14ဦးထက်မနည်းဒဏ်ရာရတယ်လို့ဆိုပါတယ်။ထို့နောက်မေလ19ရက်တွင်လည်းဟခာမတူဘီလမ်းပိုင်းတွင်တိုက်ပွဲဖြစ်ပွားခဲ့ရာစစ်အာဏာရှင်စစ်တပ်မှ3ဦးသေဆုံးပြီး5ဦးထက်မနည်းဒဏ်ရာရခဲ့တယ်လို့ CDF ကထုတ်ပြန်ပါတယ်။အာရှနွေဘွားအမေရိကန်တွေကိုကာဝယ်ပေးတဲ့အမုန်းတရားရာဇဝဲမှုဥပဒေကိုဂျိုးဘိုင်ဒန်လက်မှတ်ထိုးကိုဗစ် -19 ကပ်ဘေးကာလအတွင်းမှာတိုက်ခိုက်ခံရတာတွေပိုပြီးရင်ဆိုင်ကြုံတွေ့ခံစားနေရတဲ့အာရှနွေဘွားအမေရိကန်တွေကိုကာဝယ်ဖို့ရည်ရွယ်တဲ့အမုန်းတရားရာဇဝဲမှုဥပဒေတရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြားသာပတေးနေ့မှာလက်မှတ်ရေးထိုးလိုက်ပါတယ်လူမျိုးရေးခွဲခြားမှုဟာကြောင်မဲ့ဖွယ်ရာအစိတ်အတော့ပဲဖြစ်ပြီးနိုင်ငံတွေရေရှည်ကတ်ဆိုးပဲဖြစ်တယ်လို့အင်ဖြူရောမှာအာရှနွေဘွားအမေရိကန်နိုင်ငံရေးသမားတွေနဲ့ကွန်ဂရက်အကြီးအကဲအဖွဲ့ဝင်တွေကိုဂျိုးဘိုင်ဒန်ကပြောဆိုပါတယ်။ကပ်ဘေးနဲ့ဆက်ဆက်ပြီးတရုတ်စန့်ကျင်ရေးသဘောထားနောက်ခံတွေနဲ့ဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုစီးရင်ကိုရွတ်ပြရင်းအာရှနွေဘွားအမေရိကန်အသိုင်းဝိုင်းဟာမျိုးစားဝင်တွေသက်သက်သာဖြစ်ပါတယ်လို့ဂျိုးဘိုင်ဒန်ကပြောဆိုပါတယ်။2020မတ်လကနေ့အခုနှစ်အထိအမုန်းတရားဖြစ်ရပေါင်း 6,603 ခုဖြစ်ပွားပြီးအများစုကတော့နှုတ်အားဖြင့်ကျူးလွန်စော်ကားတာဖြစ်တယ်လို့တက်ကြွလှုပ်ရှားရေးဖွဲ့ Stop AAPI ကပြောပြီးတော်တော်များများဖြစ်ရတွေကိုရေးတိုင်ကြားတာရှိပုံမရဘူးလို့ဆိုပါတယ်။ဂျိုးဘိုင်ဒန်မတိုင်ခင်သမ္မတဟောင်းဒေါ်နယ်ထရန့်မှာကိုရိုနာဗိုင်းရပ်စ်ကို China virus ဆိုပြီးအကြိမ်ကြိမ်ရည်ညွှန်းပြောဆိုတာဟာလူမျိုးရေးခွဲခြားမှုစကလုံးဖြစ်အလင်းမြန်မွေးဖွားလာတဲ့ဆိုတာမျိုးကိုတော့ဂျိုးဘိုင်ဒန်ကပြောဆိုတာမရှိပါဘူးမင်းတပ်မျိုးနှိမ်နှင်းမှုပေါ်ကုလသမဂ္ဂသတိပေးအာဏာသိမ်းထားတဲ့မြန်မာစစ်အာဏာရှင်ရဲ့လုံခြုံရေးတပ်တွေကချင်းပြည်နယ်မင်းတပ်မျိုးမှာအယသပြည်သူတွေကိုတိုက်ခိုက်နေတာကြောင့်လူသားချင်းစာနာမှုဆိုင်ရာဒေသတွင်းအခြေအနေဟာစိုးရိမ်ရတဲ့အနေအထားရောက်နေပြီလို့ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရစတက်ဖင်ဒူဂျာရစ်ကတောက်ချာနေကသတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။လုံခြုံရေးတပ်တွေကမင်းတပ်ဒေသခံအယသပြည်သူတွေပေါ်စစ်ခွဲခြားမှုမရှိဘဲတိုက်ခိုက်နေတာကြောင့်အယသထိခိုက်သေဆုံးမှုတွေရှိနေသလိုနေအိမ်တွေကိုစွန့်ခွာထွက်ပြေးရသူတွေရှိနေပါလေ။မင်းတပ်မှာမေလ12ရက်နေ့ကစပြီးတိုက်ခိုက်မှုတွေတိုးလာတဲ့အတွက်နေအိမ်တွေကနေထွက်ပြေးပုန်းရှောင်နေရသူ4,000နီးပါးရှိသလိုအနားဝန်းကျင်ကတိုးတောင်တွေထဲပုန်းအောင်နေရသူတွေကလည်းထောင်ထဲချီရှိမယ်လို့ယုံကြည်ရကြောင်းပြောဆိုသွားပါတယ်။တိုက်ပွဲတွေပြင်းထန်နေချိန်မှာအယက်သားအများပြားကိုဘေးလွတ်ရာထွက်သွားဝင်မပြုခဲ့သလိုဒေသခံအယက်သားတွေကိုစစ်အာဏာရှင်တပ်ကလူသားဒိုင်သဖွယ်အဆုံးချတာနဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်ပိုင်းဆိုင်ရာစော်ကားမှုတွေရှိနေတဲ့ဆိုတဲ့သတင်းတွေရတဲ့အတွက်ဌာနေကုလသမဂ္ဂအဖွဲ့ကစိတ်ပူနေကြောင်းလည်းပြောဆိုပါတယ် ဒါအပြင်ဒေသခံအများပြားဟာစားနပ်ရိက္ခာတောက်တုံရေးနေထိုင်စရာအမိုးကာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေကြောင်းနဲ့ဒါကိုဖြည့်ဆည်းပေးဖို့ကုလသမဂ္ဂနဲ့မိတ်ဆွေအဖွဲ့တွေကကြိုးစားပေမဲ့အဲ့ဒီဒေသမှာတိုက်ပွဲတွေဆက်ဖြစ်ပွားနေသလိုလမ်းပိတ်ဆို့မှုတွေရှိနေတာကြောင့်အခက်အခဲကြုံနေရတယ်လို့ပြောဆိုသွားပါတယ်။အဖြစ်ရပြီးနောက်ဂျေရုဆလင်ပါလက်စတိုင်းတွေနဲ့အစ္စရေးတွေကြားထိတ်ထိတ်တွေးမှုတွေပြန်ဖြစ်ဂျေရုဆလင်မှာတော့အလွန်ကိုထိလွယ်ရှလွယ်တဲ့Alexa Believin တွင်မှာကြောက်တုံးကြောက်ခဲတွေနဲ့ဖြစ်ပေါက်ကြတဲ့စန္ဒပြသူတွေကို Israel ရဲတွေကဖြိုခင်းပါတယ်။အဲ့ဒီ Believin ကထိတ်တိုက်တွေးမှုတွေကြောင့်နှစ်ပေါင်းများစွာအဆိုးဆုံးပဋိပက္ခတွေပေါ်ပေါက်လို့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားပြီးသတင်းနှစ်ပတ်မှာထပ်မံဖြစ်ပွားတာဖြစ်ပါတယ
်။ SBS This is SBS Radio.
ငွေလဲနှုန်းမှာတော့ Australian dollar ကိုမြန်မာကျပ်ငွေ1216ကျပ်ရရှိပြီး American dollar ကိုမြန်မာကျပ်ငွေ1568ကျပ်ရရှိပါတယ်။ Australian dollar ဟာ American 29 cent နဲ့ညပါတယ်။မနေ့ပြန် Australia တိုက်မှာရှိတဲ့မြို့ကြီးများရဲ့မိုးလေဝသခန့်မှန်းချက်ကတော့ Sydney မြို့မှာအပူချိန် 27 degree centigrade ရှိမှဖြစ်ပြီးမိုးတစ်ဖြောင်းနှစ်ဖြောင်းရွာသွန်းနိုင်ပါတယ်။Melbourne မြို့မှာအပူချိန် 20 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါれ Brisbane မြို့မှာအပူချိန် 24 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများအနည်းငယ်ရှိမှဖြစ်ပါれ Perth မြို့မှာအပူချိန် 16 degree centigrade ရှိမှဖြစ်ပြီးမိုးရွာသွန်းမှုတိုးမြင့်လာမှာဖြစ်ပါれ Adelaide မြို့မှာအပူချိန် 24 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါれဟိုဘတ်မြို့မှာလည်းအပူချိန် 18 degree centigrade ရှိမှဖြစ်ပြီးမိုးတိမ်သားများရှိမှဖြစ်ပါれ။ Canberra မြို့မှာတော့အပူချိန် 18 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါれ။ Darwin မြို့မှာအပူချိန် 32 degree centigrade ရှိမှဖြစ်ပြီးများသောအားဖြင့်နေသားမှာဖြစ်ပါれ
။ဤတွင်သတင်းများကိုကြီးညာလို့ပြီးပါပြီခင်ဗျာ။
ဒါမျိုးသတင်းဆောင်မာရီကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ